အမေရိကန်သမ္မတဘရော့ခ်အိုဘားမားကရုရှားနိုင်ငံပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုသူ့အနေနဲ့ဆက်ပြီးတော့ထားရှိသွားနိုင်တယ်လို့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ဒါပေမဲ့သူ့အစိုးရအနေနဲ့တော့တိတ်အကြကြီးတော့ထားချင်မှထားမှာဖြစ်တယ်လို့လည်းပြောလိုက်ပါတယ်။ရုရှားနိုင်ငံပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုအချိန်အတိုင်းအတာတစ်ခုထိထားရှိသွားမှာဖြစ်ကြောင်းဒါပေမဲ့တကယ်လို့ရုရှားနိုင်ငံအနေနဲ့အကြမ်းဖက်သမားတွေကိုတိုက်ဖြတ်တဲ့နေရာမှာအကူအညီပေးပြီးအမေရိကန်နိုင်ငံအတွက်တခြားအရေးကြီးတဲ့ညီမန်းချက်တွေအောင်မြင်အောင်အကူအညီပေးမယ်ဆိုရင်ဒဏ်ခတ်ပိတ်ဆို့မှုတွေကိုရုပ်သိမ်းကောင်းရုပ်သိမ်းနိုင်တယ်လို့တောက်ကြနေနောက်ပိုင်းကထုတ်ဝေခဲ့တဲ့ The Wall Street Journal သတင်းစာနဲ့တွေ့ဆုံမိမြန်ကန်မှာသူကပြောထားပါတယ်ရုရှားနိုင်ငံကအမေရိကန်ကိုအကူအညီပေးပြီးအဆင်ပြေတယ်ဆိုရင်တယောက်ယောက်ကကောင်းတာလုပ်နေတယ်ဆိုရင်ဘာဖြစ်လို့ဒဏ်ခတ်ပိတ်ဆို့မှုတွေကိုလုပ်နေမလဲလို့လည်းသူက Wall Street Journal သတင်းစာကိုပြောပါတယ်သူအနေနဲ့သမ္မတအဖြစ်ကြမ်းတက်စာချင်းဆိုပြီးတာနဲ့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံဖို့အဆင်သင့်ပဲလို့လည်းမစ္စတာထရမ့်ကပြောပါတယ်။ရုရှားဘက်ကလည်းတွေ့ကြမှာဖြစ်ပြီးတော့ဒီဟာကသူ့အတွက်ပြဿနာမရှိပါဘူးလို့လည်းမစ္စတာထရမ့်ကဆက်ပြောပါတယ်။ဒီသတင်းနဲ့တဆက်တဲ့နောက်ထပ်ပြည်တွင်းမှုတစ်ခုမှာတော့မစ္စတာထရမ့်အစိုးရတက်လာပြီးရပိုင်းအတွင်းမှာပဲကာဇက်စတန်နိုင်ငံအစ်တာနာမြို့မှာကျင်းပမယ်ဆီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲမှာထရမ့်အစိုးရအနေနဲ့တက်ရောက်ဖို့ရုရှားနိုင်ငံကဖိတ်ခေါ်ခဲ့တဲ့အကြောင်းဝါရှင်တန်ပို့သတင်းစာကြီးကရေးသားလိုက်ပါတယ်ခင်ဗျာ။